Sagain dai mingi myo ne chun la myo ne tapan sait anaw phat ma shi de te bin sait se ywa ko sit kaun si tat de ga le chaung ga ni cha da pa de ni nyet ni ga pyet khat tak khai khe ba de tai pwe de ha sit kaun si ne de ta khan lat nat kai tat pwe de a pyin sit kaun si ko thauk khan ne pyu so thi a pwe de ne le de ta khan ka kwe yi a pwe de cha ma tai pwe phyet bwa ni ba de chun la myo ne ne calling myo ne a sat tai pwe a che ni naw song ti tha de tadin ni ko ro ko san jaw ga pyo pya pi ba shin
စစ်ကောင်စီဘက်ကလေးချောင်းတိုက်ခိုက်မှုကြောင့်ကျွန်းလာမြို့တေပင်စိတ်ခြေရွာကခြေရွာသားနှစ်ဦးထိခိုက်ဒေဆုံးခဲ့တယ်လို့ဒေသခံတို့ကပြောပါတယ်။အဲလုံးလုံးတဲ့နှစ်ယောက်ကတော့တေကြတယ်လို့ပြောတယ်။တေပင်စိတ်ရွာကနေပါပဲ။တစ်ယောက်ကယောက်ျားလေးနာမည်ကတော့ကိုနိုင်ဝင်းလို့ပြောတယ်။မိန်းကလေးနာမည်ကတော့မသိရသေးဘူးပေါ့။ပြေးရင်းနဲ့ဆက်လီပေါ်မှာရဟတ်ရင်နဲ့ပြစ်ခံရတာပေါ့ဗျာ တင်းထုတ်ပြန်တာမရှိသလိုတက်ကတဲပင်စိတ်ရွာတဲ့ဝင်တက်ဆွဲထားတဲ့အတွက်နောက်ထပ်တည်ဆုံးတန်ရတဲ့စင်းကိုအသေးစိတ်အတီမပြုတ်နိုင်သေးပါဘူးတဲပင်စိတ်ရွာဟာကျွန်းလာမျိုးနယ်နဲ့ကောလင်းမျိုးနယ်အစပ်မှာတည်ရှိတာဖြစ်ပြီးကောလင်းမျိုးနယ်မှာနယ်မြေရှင်းလင်းနေတဲ့စစ်ကောင်စီတက်ကရွာထဲကိုရုတ်တရက်ဝင်လာခဲ့တာပါဒီလိုနယ်မြေရှင်းလင်းတဲ့စစ်စင်ကြီးကြောင့်အနီးအနားကျေးရွာ20လောက်မှာဒေသခံတွေနေအိမ်တွေကိုစွန့်ခွာထွက်ပြေးနေကြပါတယ်ဩဂုတ်25ရက်ညပိုင်းကတော့ကျွန်းလာမြို့တထေးကုန်းရပ်ကွက်မှာနေထိုင်တဲ့တားဖနှူးကိုအမည်မသိလက်နက်ကင်အဖွဲ့တစ်ခုကဖမ်းဆီးသွားခဲ့ပြီးဒီနေ့တောက်ကြနေမနဲ့တရမြိုင်စည်းတောင်ဘက်နဲ့ကျွန်းလာဘူတာအနီးမှာတေဆုံးနေတဲ့ရုပ်လောင်းတွေကိုတွေ့ရှိခဲ့ရတယ်လို့မျက်မြင်ဒေသခံတူဦးကပြောပါတယ်မနေ့ကညနေပိုင်းမှာကျွန်းလှမျိုးကဒေသခံရွာသား9ဦးထက်မနည်းကိုစစ်ကောင်စီတပ်တွေဖမ်းဆီးတာခံခဲ့ရပါတယ်။တိုက်ပွဲတွေဟာစစ်ကောင်စီကိုထောက်ခံတဲ့ပြူစောတိအဖွဲ့တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားမှာလည်းဖြစ်ပွားနေတာပါ။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒေသခံတို့က
ခုလဲမှာသူတို့ဟိုစစ်ကောင်စီကစစ်သားတယောက်စနှစ်ယောက်စနဲ့ပြူစောတိနဲ့စခန်းချထားတာရှိတယ်ဗျ။ဟိုဘက်ကလည်းအင်းလဲညဟိုအဲ့မှာဖြစ်တာည10နာရီခွဲလောက်မှာဖြစ်တာ။ကြာဆုံးမှုကတော့တယောက်ကြပြီးမှတယောက်ဒဏ်ရာရသွားတယ်ဗျ။
မုံရွာရာကြီးလမ်းအတိုင်းကလေးဝမြို့နယ်နဲ့မင်းကင်းမြို့ဘက်ကိုစစ်ကောင်စီဘက်ကနယ်မြေရှင်းလင်းရေးလုပ်နေတဲ့အတွက်ဒေသခံကာကွယ်ရေးတပ်တွေနဲ့တိုက်ပွဲတွေထပ်ဖြစ်မှာကိုဒေသခံတွေစိုးရိမ်နေကြပါတယ်။အနီးအနားကျေးရွာကရွာသားတွေကတော့ဘေးလွတ်ရာကိုရှောင်တိမ်နေကြပါတယ်ခင်ဗျာ။